30ရောက်ပြီဆိုတော့နှစ်သစ်မှာဘာတွေထူးထူးခြားခြားလုပ်ဖို့စီစဉ်ထားလိုက်ကိုသားညုံ
ထူးထူးခြားခြားရဲ့လူတော့မရှိပါဘူးဗျာအသက်လည်းရလာပြီဆိုတော့ကျမရဲ့ကောင်းနေဖို့ပဲရှိပါတယ်မဆုမြောက်မောင်းပါဘောဗျာ
ကျွန်တော်လည်းထူးထူးခြားခြားမရှိလာပါဘူးတခုပဲ online account တွေပို့ပြီးတော့လုံခြုံအောင်လို့ password တွေအသစ်ပြင်မယ်လို့တော့စိတ်ကူးရှိတာပဲရှင့
်ကောင်းသားပဲဗျာနည်းပညာတွေကလူတွေရဲ့နေ့စဉ်ဘဝမှာနေရာယူမှန်းမသိပို့ပြီးတော့ယူလာကြပြီဆိုတော့ကိုယ့်ရဲ့ online data အချက်အလက်တွေကိုပို့ပြီးတော့လုံခြုံအောင်လို့လုပ်ဖို့လူလာတာကတော့သိကြတယ်ဗျာ
ဒူးစရိုက်လုပ်ငန်းတွေကိုအုပ်စုဖွဲ့လုပ်နေကြသူတွေ online ပေါ်မှာလိန်ညာနေကြသူ online သခိုး hacker တွေဆိုတာကျွန်တော်တို့လိုလူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုခိုးယူပြီးတော့စီးပွားရှာနေကြတာရှင့်သူတို့လုပ်ငန်းကအဆင့်မြင့်ကြီးကျယ်လာလေ online account တုံးတဲ့သူတွေဘက်ကလည်းပို့ပြီးတော့လုံခြုံအောင်လုပ်ဖို့လိုလာလေပဲလေမဟုတ်ဘူးလား
လုံးလက်လက်သတင်းကြီးဖြစ်နေတာကတော့အိမ်လုံခြုံရေးအတွက်တပ်ထားကြတဲ့ security camera တွေကို hacker တွေကကြားကနေခိုးဝင်ကြည့်ပြီးတော့အိမ်ထဲကလူတွေကိုလှမ်းစကားပြောတဲ့ကိစ္စလေအမေရိကတဲ့ကနေရာအဆုံပဲ Mississippi, Georgia, Florida နေရာအဆုံမှာဖြစ်တာဗ
ျ Amazon company ပိုင် Ring ဆိုတဲ့လုံခြုံရေးကင်မရာတွေကို hacker တွေဂျားကနေဝင်ကြည့်ပြီးတော့တစ်ဖက်မှာရှိနေတဲ့သူတွေကိုလှမ်းစကားပြောခိုးကြည့်တာတွေလုပ်တာလေ California ကအဖေတယောက်ဆိုရင်သူ့ရဲ့ကလေးတွေကိုထောက်လှမ်းလို့ဆိုပြီးတော့ Ring company ကိုတရားတောင်ဆွဲထားသေးတယ်ပြောရရင်တော့ Ring လုံခြုံရေးကင်မရာတွေပဲ hack လုပ်ခံရတာမဟုတ်ဘူးရှေ့ Google ရဲ့ Nest လုံခြုံရေးကင်မရာတွေလည်း hack လုပ်ခံရတယ် password တွေမလုံခြုံတာကအဓိကအကြောင်းပေါ့
Ring company ကတော့သူတို့ရဲ့အိမ်လုံခြုံရေးကင်မရာတုံးကြသူတွေအနေနဲ့ password တွေကိုခိုင်ခိုင်မာမာမထားတာကြောင့်ဖြစ်တာဆိုပြီးတော့ကြေညာချက်ထုတ်ပါတယ်။ကင်မရာဝယ်ယူတိုင်းအတွက်ပေးထားတဲ့ password ကိုမပြောင်းတာ two-factor authentication လို့ခေါ်တဲ့ကို online account နဲ့ဝင်နိုင်ဖို့အတွက်လုံခြုံရေးမိကွန်းနှစ်ဆင့်ဖြည့်ရတာမျိုးလုပ်ထားတာကြောင့်ဖြစ်တယ်ဆိုပြီးတော့ရှင်းချက်ထုတ်ပါတယ်
။ဆော့ဆော့ကပြောတဲ့ဒီ hack လုပ်ခံရတယ်ဆိုတဲ့သူတွေကတနည်းအားမတုံးထားပြီးသား password တွေကို Ring လုံခြုံရေးကင်မရာတွေမှာလဲဆင်တူတုံးလို့ဖြစ်ကြတာပါ။အဲ့ဒီအခြား account တွေ hack လုပ်ခံရတော့အဲ့ဒီကနေတစ်ဆင့်ဒီလုံခြုံရေးကင်မရာအကောင့်ကိုလည်းလွယ်လွယ် hack လုပ်လို့ရသွားတာကိုသားညုံရ။ဒါပေမဲ့ Ring တို့ Nest တို့အနေနဲ့ကလည်းသူတို့ကင်မရာတွေသုံးနိုင်မှုအတွက် online account ဖွင့်တယ်ဆိုရဲက two-factor authentication နှစ်ဆင့်ဝင်ရတဲ့နည်းကိုမဖြစ်မနေသုံးဖို့လိုတယ်လို့လုပ်ကိုလှုပ်ထားရမယ်လို့ထောက်ပြမှုတွေလည်းရှိနေတယ်။ Bitdefender ဆိုတဲ့ cyber လုံခြုံရေးနဲ့ security software company ရဲ့အပြောအယဆိုရင်တော့အိမ်တကားပေါက်တွေမှာတက်ကြတဲ့ Ring လူခေါ်ခေါင်းလောင်းတွေရဲ့လုံခြုံရေးဟာကွက်တွေရှိနေတာကြောင့်ကိုအိမ်ရဲ့ဒီ wifi passport ကိုသူကနေတစင်ခိုးယူဖို့လွယ်လွယ်လေးတဲ့
အခုခေတ်မှာအိမ်သုံးဘာပစ္စည်းပဲဝယ်ဝယ်သူတို့ပစ္စည်းသုံးနိုင်ဖို့တက်ဆိုင်တဲ့ online account လို့တော့ခက်လွယ်လွယ်ပဲ password ပြီးလိုက်ကြတာမျိုးတနည်းအားမှာသုံးထားပြီးသား password ကိုပဲစနေရိုးမှာသုံးလိုက်တာမျိုးကလောက်ကြမှာပဲနောက်တစ်ခုကအဲ့ဒီပစ္စည်းတွေအတိုင်းမှာ default password ဆိုတဲ့စိတ်ဝင်ကထုတ်ပေးလိုက်ပြီးသားအလုံးစင်တူ password တွေပါထားပြီးသားအဲ့ဒီ password တွေကိုပြောင်းရမယ်ဆိုတာကလည်းလူတိုင်းသိသိကြတာမဟုတ်ဘူးဗျအဲ့လိုမျိုးမပြောင်းလို့လဲ hacker တွေကလူလဲကူကူဂျာကနေခိုးဝင်နိုင်တာ
နောက်ဆော့ဆော့ကပြောသလိုပဲဒီ online account နဲ့ဝင်ဖို့အဆင့်တစ်ဆင့်ဖြတ်တဲ့နဲ့ဆိုတာကိုလည်းတော်ရုံလူတိုင်းကအလေးထားကြတာမဟုတ်ဘူးရှင်ပို့ပြီးအလုပ်လုပ်တာကို two-factor authentication လုပ်မယ်ဆိုရင်ပထမ password ထည့်ပြီးသွားလို့ရှင်လေနောက်တစ်ဆင့်အတွက် code number လိုသေးတယ်လေအဲ့ code ရဖို့ကကိုယ်ဖုန်းထဲ message နဲ့ပဲဖြစ်ဖြစ် email ကနေပဲဖြစ်ဖြစ်ထပ်တောင်းရတာကို
တခုရှိတာကတော့အခုခေတ်မှာဘာပဲတုံးတုံး password လူတော့ password တိုင်းကိုခက်ခက်ခဲပြီးဖို့တိုက်တွန်းရတာကလည်းလွယ်တော့မလွယ်ဘူးဗျလိလချက်တွေရဆိုရင်တော့ password တစ်မျိုးတည်းကိုအကောက်5မျိုးမှာစီလူသုံးကြသူတွေကလည်း50ရာခိုင်နှုန်းလောက်ရှိနေတယ်တဲ့အဲ့တော့ hacker က password တစ်ခုကိုခိုးနိုင်ပြီဆိုတာနဲ့အဲ့ဒီ password နဲ့တခြားအကောက်တွေတည်းကိုခိုးဝင်နိုင်ဖို့လွယ်သွားပြီလွယ်လွယ်နားလည်အောင်ပြောရမယ်ဆိုရင်တော့အိမ်တကားရောကားတကားရောယုံတကားရောတစ်ခုလည်းဆိုလို့ရှိရင်တခုကအဲ့ဒီ thought တစ်ခုတည်းကိုသုံးပြီးတော့အားလုံးကိုလွယ်လွယ်ဖွင့်နိုင်တဲ့သဘောပါ
အဲ့ဒါကြောင့်တချို့ကတော့ password တွေတင်ထားတဲ့ဒီ password manager app တွေကိုတုံးကြဖို့တိုက်တွန်းနေ။အဲ့ဒီ app တွေကကိုယ့်ရဲ့အချက်လက်တွေကိုတင်ထားပေးတဲ့မိခင်တက်တာလို့ပြောရမှာပေါ့။ online ပေါ်မှာကိုယ်ဝင်လေးရှိတဲ့ account တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုအဲ့ဒီ app တွေကတင်ထားပေးရုံမကဘူး။လုံခြုံစိတ်ချရတဲ့ password တွေကိုလည်းသူတို့ကထွင်ပေးနိုင်တယ်လေ
။နောက် account တစ်ခုဝင်တိုင်းအဲ့ဒီ account နဲ့ဆိုင်တဲ့ user name တို့ password တို့ကိုမှတ်ထားစရာမလိုဘူး။ password manager app ကမှတ်ထားပေးပြီးတော့သူ့လူလူဖြည့်ပေးနိုင်တယ်တဲ့။အဲ့ app ကိုသုံးနိုင်ဖို့အတွက် master password တစ်မျိုးပဲကိုကမှတ်ထားဖို့လိုတယ်။ဒါမှမဟုတ်ရင်လည်း smartphone ပေါ်မှာကိုယ့်လက်ပွေနဲ့ဝင်လို့ရတယ်။ password manager app တွေကအမျိုးစုံရှိပါတယ်
။ဟုတ်ပါတယ်။အဲ့လိုမျိုးဒီ password manager app တွေကအခမဲ့ရှိသလိုအဖို့အခပေးရတာမျိုးလည်းရှိပါတယ်။ LastPass တို့ OnePassword တို့ကတော့အခမဲ့ app တွေထဲမှာစိတ်ချရတယ်လို့ကျွမ်းကျင်သူတွေအကြံပေးကြတယ်ရှင့်
။မဆုမမုံက smartphone လို့ပြောတော့ကို smartphone တွေမှာ passcode ထည့်ထားဖို့လည်းကျွမ်းကျင်သူတွေကလေးလေးနဲ့တိုက်တွန်းကြပါတယ်။smartphone passcode ထည့်မထားဘူးဆိုရင်အဲ့ထဲမှာရှိသမျှလူမှုကွန်ရက် app ကနေပြီးတော့ဘဏ်နဲ့ဆိုင်တဲ့ app အစုံကိုသုံးသမျှ app တွေနဲ့ဆိုင်တဲ့ကိုယ့်ရဲ့အချက်လက်အားလုံးကိုခိုးယူနိုင်ဖို့အတွက် gate ကဖွင့်ထားပေးသလိုဖြစ်တယ်ဆိုပြီးတော့ကျွမ်းကျင်သူတွေကရှင်းပြတယ်ဗ
ျ password တွေခိုင်ခိုင်မာမာထားတဲ့လို့ပြောနေလို့တစ်ဆက်တည်းမေးရအောင်မဲ2019ခုနှစ်ထဲမှာလေအញ្ញံဆုံး password ကဘာလို့ထင်လဲကိုသားညုံ
ABCD လားမဆုမြမော
နိစက်တဲ့ကိုသားညုံအရ splash data ဆိုတဲ့ data လုံခြုံရေးနဲ့ဆိုင်တဲ့ဝန်ဆောင်မှုလုပ်ငန်းကုမ္ပဏီက ခိုးဝင်လို့အလွယ်ဆုံး password 10မျိုးကိုနှစ်ဆင်စရင်ထုတ်တယ်။အဲ့ဒီထဲမှာအညံဆုံး password က123456တဲ့2018ခုနှစ်တုန်းကအညံဆုံးခိုးဝင်ဖို့အလွယ်ဆုံးနံပါတ်1နေရာရခဲ့တာကလည်း123456ပဲ။အဲ့ဒီစရင်ထဲမှာ password ကို password လို့ပြန်ပြီးတော့ပေးထားတာတောင်ပါသေးတယ်။12345ပါတယ်။ I love you ဆိုတာပါတယ်။တိကနန်း6လုံးဇက်တိုက်ပေးထားတာပါတယ်။123123ဆိုပြီးပေးထားတာလည်းပါတယ်ရှင့်။
online account တွေကနေပြီးတော့ခိုးယူကြတဲ့ဒီ password ပေါင်း5000တဲကမှ online hacker တွေစမ်းထည့်ကြည့်တာအများဆုံး password တွေကိုလေ့လာသုံးသပ်ပြီးတော့ splash data ကစရင်ပြည့်စုံထားတာတဲ့
လုံခြုံရေးအညံ့ဆုံး password 25ခုတဲကအနည်းဆုံးတစ်ခုကိုကဘာတဝမ်း computer သုံးတဲ့သူ10ရာခိုင်နှုန်းလောက်သုံးနေကြတယ်လို့ splash data ကခန့်မှန်းပါတယ်ခန့်မှန်းလို့အလွယ်ဆုံးအညံ့ဆုံးဆိုတော့12345 6ကိုသုံးတဲ့သူကလည်း300ရာခိုင်နှုန်းနီးပါရှိတယ်ရှင့်
အခုကစိုက်ဘာတကူတွေကနောက်ဆုံးမနည်းပညာတွေတုံးပြီးတော့ဖြစ်နိုင်ခြေရှိတဲ့ password ပေါင်းတန်းနဲ့ချီကိုတစ်စက္ကန့်အတွင်းမှာခန့်မှန်းနိုင်တဲ့ computer program တွေလုပ်ထားကြတာဗျ။အဲဒါကြောင့်လဲ password တွေကိုခက်ခက်ခဲခိုင်မာအောင်လုပ်ကြပါဆိုပြီးတော့ကျွမ်းကျင်သူတွေက 3P တိုက်တွန်းနေကြတာ
။ကျွမ်းကျင်သူတွေတိုက်တွန်းနေတဲ့မှာကိုရင်းနဲ့ပတ်သက်တဲ့အချက်လက်တွေကိုသိပ်ပြီးတော့အရေးမကြီးတဲ့ website တွေအတွက်ဆိုလို့ရှိရင်အစ်စ်အမှန်တွေပေးစရာမလိုဘူးတဲ့။ဥပမာကို့အမေရဲ့အပြိုဘဝတော့ကနာမည် mother's maiden name ကဘာလဲဆိုတာမျိုးကလူမှုကွန်ရက်သုံးနေကြတဲ့ခေကြီးမှာရှာနိုင်ဖို့လွယ်လွယ်လေးတဲ့အဲဒါကြောင့်မို့လို့ဒီအကောင့်လုံခြုံရေးနဲ့ပတ်သက်တဲ့မေးခွန်းတွေဖြေလို့ရှိရင်တချို့ကိုညာပြောဖို့လဲတိုက်တွန်းပါတယ်အဓိကကတော့မတမာတဲ့နီးနဲ့ကိုယ့်အကောင့်တွေထဲကိုခိုးဝင်မဲ့သူတွေခံမှန်းရခက်ခဲနိုင်တဲ့ password တွေပေးကြဖို့နဲ့ password တစ်မျိုးတည်းကိုအကောင့်အားလုံးအတွက်မသုံးကြဖို့တိုက်တွန်းနေကြပါတယ်ရှင်